ီနေ့နိုဝင်ဘာလကျလို့ရှိရင်ကျင်းပမဲ့အမေရိကန်ပြည်ထောင်စုကသမ္မတရွေးကောက်ပွဲမှာ Republican Party ဘက်ကသမ္မတလောင်းအဖြစ်ဝင်ရှင်ပြိုင်မှု Iowa ပြည်နယ်မှာမနေ့တုန်းကမဲပေးရွေးချယ်ခဲ့ကြတဲ့အခါမှာ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ကအနိုင်ရသွားခဲ့ပါတယ်။သူနဲ့ပြိုင်ဘက်ဖြစ်တဲ့ Rick Santorum ကိုမဲအနှဲငယ်နဲ့ကပ်ပြီးတော့နိုင်ရခဲ့တာပါ။အခုတော့လူကြိုက်များနေတဲ့ Rick Santorum ကိုထိတ်ဆုံးမှအမြဲတမ်းရှိနေတဲ့Mitt Romney ကရှစ်မဲအသာနဲ့နိုင်ရသွားခဲ့တယ်လို့ Republican Party ကဒီကနေ့ပဲကြေညာပါတယ် Mitt Romney က3015မဲရပြီးတော့ Rick Santorum က3008မဲရခဲ့တာပါနောက်ထပ်ပြိုင်ဘက်တူဦးဖြစ်တဲ့စစ်ဆန့်ကျင်ရေးသမား Ron Paul ကတော့မဲရည်တွက်ရဲ့21ရာခိုင်နှုန်းပဲရခဲ့ပါတယ် Mitt Romney ကသူ့ရဲ့အဓိကပြိုင်ဘက်ဖြစ်တဲ့ Rick Santorum ကိုဂုဏ်ယူတယ်လို့ဒီကနေ့ပြောဆိုလိုက်ပြီးတော့ Iowa ပြည်နယ်ကမဲပေးကြတဲ့သူတွေကိုလည်းကျေးဇူးတင်ကြောင်းစကားပြောခဲ့ပါတယ်Iowa ပြည်နယ်မြို့တော်ဒီမိုင်းမှာပြောခဲ့တဲ့ Mitt Romney ရဲ့မင်းကွန်းထဲမှာတော့သူ့ရဲ့စီးပွားရေးလုပ်ငန်းတွေ့ကြုံတွေကိုတိကထားပြောဆိုခဲ့ပြီးတော့လက်ရှိသမ္မတ Barack Obama ရဲ့အလုပ်ကိုင်နေပြန်ရရှိရေးကြိုးပမ်းမှုတွေပေါ်မှာလဲဝေဖန်မှုတွေလုပ်ခဲ့ပါတယ်